ကချင်ပြည်နယ်မြို့ဆောင်ဒေသမှာတည်ဆောက်တဲ့အငင်းပွားဝေရဲလက်စစ်စီမံကိန်းနဲ့ပတ်သက်ပြီးရှစ်ဆက်မတူပဲရပ်ဆိုင်ပစ်ဖို့ကက်သလစ်ခရစ်ယာန်ယဟန်မကာဒီနယ်ချားစ်ဘူကဇန်နဝါရီလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ AR မြစ်ဟာမြန်မာနိုင်ငံရဲ့မိခင်ကြီးဖြစ်တယ်လို့အင်အားကြီးသူတွေရဲ့လောဘကြောင့်ဒီမြစ်ကြောင့်အနေကျရအောင်မဟုတ်ဘူးမလိုလားဘူးလို့ပြောကြလိုက်တာပါ။စိုက်ပျိုးရေးနဲ့အဓိကတက်မှုတွေမြန်မာနိုင်ငံမှာ AR မြစ်ကြောင့်တခြားနေထိုင်ကြတဲ့နိုင်ငံလူရေတဲ့ဆက်ဆက်ရာခိုင်နှုန်းရှိနေတာဖြစ်ပြီးသူတို့ဟာလေယံနဲ့တက်မွေးကြသူတွေဖြစ်ကြောင်းနဲ့မြန်မာလူတွေရဲ့ရှင်တန်မှုကဒီမြစ်ကြီးကိုမှုခိုးနေရတာကြောင့်မထိခိုက်စေချင်ဘူးလို့ပြောပါတယ်။ဒီစီမံကိန်းကြောင့်မြေဆောင်ဒေသမှာစတွင်မိုင်200လောက်ဟာရေပင်ဖြစ်နေကြမ်းမှာဖြစ်တယ်လို့ရလာမဲ့ပြစ်စစ်တပ်ဟာလည်းတရုတ်နိုင်ငံကို90ရာခိုင်နှုန်းရောက်ကြောင်းမှာဖြစ်ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ဝန်ကြီးဌာနဝန်ကြီးဦးတောင်ထွန်းကလည်းပေါင်းချင်ထင်းထင်းလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံရတဲ့မြေဆောင်ရေကာတာစီမံကိန်းကိုအရွယ်စားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားထိုးပေးရတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နှီးလန့်တွေကိုစဉ်းစားနေတယ်လို့နေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အရင်သမရဦးသိန်းစင်လက်ထက်2017ထဲကဆိုင်းငံ့ထားခဲ့တဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကိုအစီအစဉ်တိုင်းပြန်ဆပို့တရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုမှုတွေထွက်ခဲ့တဲ့နောက်မှာမြန်မာဘက်ကအခုလိုပြောတုံ့ပြန်ပြောကြားတာဖြစ်ပါတယ်။